Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2016ခုနှစ်အော်တိုဘာလ9ရက်တောက်ကြနေည VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုရှားပေါင်းနဲ့အတူကြီးညာပေးသွားမှာပါကိုလံဘီယာသမရဝမ်မန်ယူရယ်ဆန်တိုစ်ကိုငင်းငိမ့်နိုဘယ်ဆုရှင်အဖြစ်ဒီကနေ့ရွေးချယ်လိုက်တာနောက်ဒီအမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကိုဥတည်တိုက်ခိုက်လာတဲ့မက်သျူးဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူတွေရာနဲ့ချီပြီးတော့သေဆုံးခဲ့တာတခါပါကစ္စတန်နိုင်ငံကယထာတစင်းပေါ်မှာဘုံးပေါက်ကွဲတာကြောင့်လူ၄ဦးထက်မနည်းသေဆုံးသွားတာဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညို
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်ဘက်မှာအစိုးရနဲ့တိုက်ပွဲတွေဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းအစိုးရတပ်နဲ့ RCSS SSC တို့ကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ဆိုပါတယ်
။အဓိကကတော့ကျွန်တော်တို့အမျိုးသားပြန်လည်ပြည်မြေရေးအတွက်လူကြီးမှုကိုထိခိုက်စေတယ်လို့ကျွန်တော်တို့ယူဆတယ်။သူတို့လာပြီးတော့အဲ့လိုထိုးစစ်ဆင်တဲ့ကိစ္စတွေနော်
ရှမ်းပြည်နယ်ဘက်ကသတင်းကိုလည်းအဲ့ဒီလိုကြားမှာပါရှင်။စကိုင်းတိုင်းအတွင်းကကျင်းနေစီမံကိန်းမှာမြေသိမ်းခံရတဲ့သူတွေအတွက်မြေယာနဲ့နာကျေးသီးနှံရော်ကျေးတွေရဖို့လမ်းပွင့်လာပြီလား။တခါမဲဆက်ကြဝလာပြိုင်ပွဲဝင်မဲ့မြမအလှမဲကိုတော့ဇွန်တန်စင်ကိုရွေးချယ်လိုက်ပြီဆိုတာကိုပြောပြပေးမှဖြစ်သလိုအစီအစဉ်နောက်ပိုင်းမှာမြမပြည်မှာခွေးဥပြန်ရောဂါရှိသူထောင်နဲ့ချီပြီးရှိလာတဲ့အတွက်တိုးပွားလာနေတဲ့ပိုင်ရှင်မဲ့ခွေးတွေကိုဘလို့ထိန်းချုပ်ကြမှာလဲဆိုတာကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်။ကိုလံဘီယာသမ္မတဝမ်မန်ယူရယ်ဆန်တိုစ်ကိုညင်းညင်းနိုဘယ်ဆုရှင်ဖြစ်နိုဘယ်ဆုရွေးချယ်ကော်မတီကဒီကနေ့ရွေးချယ်လိုက်ပါတယ်။အခုလိုဆုလက်ခံရရှိတဲ့အတွက်ကျေးဇူးတင်ဝမ်းသာဂုဏ်ယူကြောင်းနဲ့နိုင်ငံအတွက်တခါစစ်ပွဲတွေအတွင်းထိခိုက်ဆုံးရှုံးခဲ့သူတွေအတွက်ဒီဆုဟာအင်မတန်မှအရေးပါကြောင်းသမရဆန်တိုစ်ကပြောပါရယ်ဒါပြင်ငင်းငင်းဆောင်ကျင်းပေးနိုင်မှုပိုပြီးတော့တန်ရိပ်ထန်ခိုင်မာသွားစေကြောင်းလည်းသူကပြောပါရယ်နော်ဝေးအင်စတီကျူညင်ကြိုင်းမှုကငင်းငင်းနိုဘယ်ဆုပေးဖို့ရွေးချယ်ကြောင်းတယ်လီဖုန်းဆက်သွယ်ပြောကြရမှာမစ္စတာဆန်တိုစ်ကအခုလိုပြောကြားခဲ့တာပါကိုလံဘီယာဆိုရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးအဖွဲ့ FOG 2အကြာ52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငင်းငင်းသဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့လည်းဒီငင်းငင်းသဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရာမှာကန့်ကွက်သူ 50.2 ရာခိုင်နှုန်းထောက်ခံသူ 49.8 ရာခိုင်နှုန်းနဲ့မမျှော်လင့်မဲ့ကပ်ပြီးတော့ပယ်ချခံခဲ့ရပြီးတဲ့နောက်မကြခင်မှာပဲအခုလိုဆူချင်းမြင်တာဖြစ်တဲ့အတွက်အားလုံးကအင်အားတင်းကြပါရယ်ငင်းငင်းစာချုပ်ချုပ်ဆိုတဲ့အထဲမှာ fuck အဖွဲ့ပေါ်အစိုးရအနေနဲ့အလျော်ပေးလိုက်လျောလုံးဝကြီးတယ်လို့မဲဆန္ဒရှင်အများပြားကယုံကြည်ထားကြတာပါအခုလိုငင်းငင်းနိုဘယ်ဆုချီးမြှင့်တာကိုလံဘီယာပြည်သူတွေကိုဂုဏ်ပြုတာဆိုတဲ့အနေနဲ့ကြည့်မြင်နိုင်ကြောင်းလဲဆွေရွေးချယ်ရေးကော်မတီဥက္ကဋ္ဌကစုကြည်ညာစင်မှာထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဟယ်ရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူ300ထက်မနည်းသေဆုံးခဲ့ပါတယ်။မက်သျူးဟယ်ရီကိန်းမုန်တိုင်းကိုအင်အားပြင်းထန်တဲ့မုန်တိုင်းကြီးဖြစ်သတ်မှတ်ထားပေမဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ဖလော်ရီဒါပြည်နယ်ကိုရောက်ရှိလာချိန်မှာတော့အနေငယ်အပြော့သွားတာကြောင့်ပြင်းအားသုံးအဆင့်လျှော့ချသတ်မှတ်ခဲ့ပါတယ်။မက်သျူးဟယ်ရီကိန်းကြောင့်တနာရီကီလိုမီတာ100နုန်းနဲ့လေတိုက်ခတ်နေပြီးလေပြင်းတွေလည်းတိုက်နေပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တွေမှာတော့ဒီမုန်တိုင်းဒဏ်ကနေဘေးလွတ်ရာကိုရွှေ့ပြောင်းသွားသူ2,000ကျော်ရှိပါတယ်။ဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ရောက်လာတဲ့အခါမှာတော့လက်စစ်မီးတွေပြတ်တောက်သွားပြီးလူ3,400ကျော်လောက်ဟာလက်စစ်မီးမရှိဘဲနေထိုင်နေကြရပါတယ်။မြောက်ပိုင်းကိုရွှေ့လာလာနေတဲ့မုန်တိုင်းကြောင့်နောက်ထပ်ပျက်စီးဆုံးရှုံးမှုတွေလည်းရှိလာမှာပါ။ဖလော်ရီဒါပြည်နယ်အာနာပိုင်းတွေကမုန်တိုင်းတန်ကနေဘေးလွရာကိုမရွှေ့ပြောင်းသူတွေဟာယူသွမိုက်မဲသူလို့သုံးလုံးပြီးဘေးလွရာပြောင်းရွှေ့သွားကြရအောင်တိုက်တွန်းခဲ့ပါတယ်။မက်သျူးဟယ်ရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကနေမြောက်ဘက်မှာရှိတဲ့ဂျော်ဂျီယာပြည်နယ်တောင်ကယ်ရိုလိုင်းနားပြည်နယ်ကိုတိုက်ခတ်ပြီးမှတော့ပင်လယ်ဘက်ကိုလင်းချောင်းပြောင်းထွက်သွားတာဒါမှမဟုတ်ဖလော်ရီဒါပြည်နယ်ကိုနောက်တစ်ကြိမ်ပြန်လည်ဝင်ရောက်နိုင်တယ်လို့မိုလေဝသပညာရှင်တွေကအခန့်မှန်းထားပါတယ်။မက်သျူးဟယ်ရီကိန်းမုန်တိုင်းဟာဆယ်စုနှစ်တွေအတွင်းတိုက်ခတ်တဲ့ဒေသအတွင်းအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အမျိုးသားဟယ်ရီကိန်းစင်တာကပြောပါတယ်။ဒီမုန်တိုင်းကြောင့်ပင်လယ်ပြင်အတွင်းလိုင်းလုံးတွေဟာ9မီတာအထိမြင့်တက်နိုင်တယ်လို့လည်းပြောပါတယ်ရှင်
။ပါကစ္စတန်နိုင်ငံကယထာတစင်းပေါ်မှာပြင်းထန်တဲ့ဘုံပေါက်ကွဲမှုတစ်ခုကြောင်လူ၄ဦးထက်မနည်းသေဆုံးပြီးတခြား73ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့အနောက်တောင်ပိုင်း ဘာလူချစ်စတန်ခရိုင်မတ်ယွာနီဒီကနေ့တောက်ကြနေမှာဘုံပေါက်ကွဲမှုဖြစ်ခဲ့တာလို့အာနာပိုင်တွေကပြောပါတယ်ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးအရင်တုန်းကတော့ခွဲထွက်ရေးအဖွဲ့တွေကအလားတူတိုက်ခိုက်မှုမျိုးတွေလှုပ်ဆောင်လေးရှိပါတယ်ခင်ဗျာ
ကြာသပတေးနေ့ကတူရကီနိုင်ငံအင်စတန်ဘူးမြို့ယက်စကန်တခုအနာကဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တင်ဒရဖြစ်ခင်ရတဲ့ PKK ကအလုတ်သမားပါတီအဖွဲ့ဝင်တူဦးကိုတူရကီရဲတွေဖမ်းဆီးလိုက်ပါတယ်လူ10ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တင်ဒရဖြစ်ခင်ရတဲ့လူ6ယောက်ကိုရဲတွေဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီအစိုးရပိုင်းအနာဒိုလူသတင်းဌာနမှာဖော်ပြထားပါတယ်တန်လျာဖြစ်ခင်ရတဲ့လက်သက်တရခံကိုအင်စတန်ဘူးမြို့နယ်ကီလိုမီတာ900အကွာတူရကီနိုင်ငံအလယ်ပိုင်းမြို့တစ်မြို့ဖြစ်တဲ့အက်ဆာရေမြို့မှာမပုံတင်အတူတွေကင်ဆောင်ပြီးတခြားမြို့သားနှစ်ဦးနဲ့အတူကားထဲမှာခီးသွားနေစဉ်ဖမ်းမိခဲ့တာဖြစ်ပါတယ်အဲ့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့ရဲ့လက်ချက်လို့ပြောဆိုတာမရှိသေးပေမဲ့ဒဏ်ရသူတွေဟာအသက်အန္တရာယ်ဆိုးရိမ်နေရတဲ့အနေအထားမှမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်ဘုံပေါက်ကွဲမှုကြောင့်အနီးအနားမှာရပ်ထားတဲ့ကားအနှဲငယ်နဲ့ဒီပတွင်းပေါက်တွေထိခိုက်ပျက်စီးမှုရှိခဲ့တယ်လို့ဒိုဂန်သတင်းဌာနမှာဖော်ပြထားပါတယ်။ IS ဆွေသွေးကြွတွေနဲ့ PKK ကအလုတ်သမားပါတီတို့ရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ကလည်းတူရကီနိုင်ငံဟာဘုံခွဲတိုက်ခိုက်မှုအကြိမ်တော်များများကိုခံခဲ့ရတာပါရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တော့ကြောင့်ညဘက် VOA သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ဖိလစ်ပိုင်သမ္မတရော်ဒီရိုဒူတာတေရဲ့အစိုးရတပ်တန်းပထမရက်တရစီမံကိန်းမှာမူရစေဝါတိုက်ဖြတ်ရေးကိုဦးစားပေးလှုပ်ဆောင်ခဲ့တယ်လို့ဒါဟာသူ့ရဲ့သမ္မတတပ်တန်းတခြားအ धिक ထားလှုပ်ဆောင်မဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကသမ္မတဒူတာတေအစိုးရတက်လာခြင်းကဆက်လို့မူရစေရောင်းဝယ်သူတွေနဲ့တုံးဆဲသူတွေအဖြစ်တန်တရားရှိသူ3000ကျော်တက်ဖြတ်ခံခဲ့ရပြီးလူ9သိန်းနီးပါးဟာလည်းရဲဌာနတွေမှလာရောက်ဖမ်းခံခဲ့ကြပါတယ်တိုင်းပြည်မှာမူရစေတုံးဆဲမှုပြဿနာကြီးထွားလာနေတာကြောင့်ဒီပြဿနာကိုအချိန်6လအတွင်းအပြီးသက်ကင်တွင်မဲလို့သူပြောခဲ့တာကိုပြန်ပြင်ပြီးဖိလစ်ပိုင်ပြည်သူတွေအနေနဲ့သူ့ကိုအချိန်တစ်နှစ်ပေးဖို့တောင်းဆိုလိုက်ပါတယ်။သူကဒီအတိုင်းဖြစ်အောင်လုပ်သွားပါမယ်လို့လည်းမစ္စတာဒူတာတေးကပြောပါတယ်။လူတွေအများအပြားရဲဌာနတွေမှလာရောက်ဖမ်းခံတာကိုကြည့်ရင်မစ္စတာဒူတာတေးဆောင်ရွက်နေတာတွေကအလုပ်ဖြစ်နေတယ်လို့သုံးသက်သူတချို့ကပြောပေမဲ့အခုလို့ဆောင်ရွက်တဲ့အတွက်တခြားပြဿနာတွေပေါ်ပေါက်လာမှကိုစိုးရင်ကြတဲ့သူတွေလည်းအများအပြားရှိနေပါတယ်။မစ္စတာဒူတာတေးရဲ့မူရစေဝါတိုက်ဖက်ရေးတပ်ဖြတ်နှိမ်နင်းမှုတွေနဲ့ပတ်သက်လို့စိုးရင်ကြောင်းကုလသမဂ္ဂအရာရှိတွေ American နဲ့ EU ဥရောပသမဂ္ဂအစိုးရတွေပါဝင်နိုင်ငံတကာကဝေဖန်သူတွေတိုးလာနေပြီမဲ့လည်းပဲဖိလစ်ပိုင်နိုင်ငံသား၄ပုံ၃ပုံကတော့မစ္စတာဒူတာတေးကိုထောက်ခံတဲ့အကြောင်းလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
။ထိုင်းစစ်အစိုးရဟာငွေကြေးအလွန်ကျွန်းသုံးဆွဲတဲ့ဆိုတဲ့ဆွဆွဲမှုနဲ့ဒီတစ်ပတ်အတွင်းမှာစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရဖို့ရှိပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးနဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်က American ပြည်ထောင်စုဟာဝိုင်ယီကျွန်းကိုကာကွယ်ရေးဆိုင်ရာအစည်းအဝေးတွားတက်ခဲ့တဲ့ခီးစဉ်အတွင်းငွေကြေးအလွန်ကျွန်းသုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစီးရင်စစ်ချုပ်အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ဝေဖန်သူတွေကလက်မှတ်ထိုးတောင်းဆိုမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရမှာဖြစ်ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ဆွဆွဲမှုဟာ2014ခုနှစ်မေလကအစိုးရအာဏာစတင်ယူခဲ့တဲ့စစ်အစိုးရကိုဆန့်ကျင်တဲ့နောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။ထိုင်းစစ်အစိုးရဟာတိုင်းပြည်တွင်းကနိုင်ငံရေးသဘောထားကွဲလွဲမှုတွေနဲ့အစိုးရအဖွဲ့အစည်းတွေမှာဖြစ်နေတဲ့လက်ပေးလိုက်ယူမှုတွေကိုအမြင့်ပြအောင်တိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပြီးအစိုးရအာဏာကိုသိမ်းယူခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကာကွယ်ရေးဝန်ကြီးပရဝစ်ဝန်ဆူဝန်ရဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ဒေါ်လာငွေ6သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ23သန်းနီးပါးကိုသုံးပြီးတော့လေရင်စင်းလုံး9ရံပြီးဟာဝိုင်ကိုအစည်းအဝေးသွားတက်ခဲ့တာကြောင့်ငွေကြေးအလွန်ကျွန်းသုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာပါဒါပေမဲ့လည်းထိုင်းဆိုရကတော့ဒါဟာငွေကြေးအလွန်ကျွန်းသုံးဆွဲခဲ့တာမဟုတ်ဘူးဆိုပြီးပြန်လည်ခုခံခဲ့ပါတယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ကွန်မြူနစ်စန့်ကျင်ရေးအဖွဲ့တစ်ဖွဲ့ကိုဗီယက်နမ်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်တဲ့ဝန်သတ်မှတ်လိုက်ပြီးဒီအဖွဲ့နဲ့ဆက်နွယ်သူမှန်သမျှကိုအကြမ်းဖက်ဝါဒအားပေးထောက်ခံသူအဖြစ်သတ်မှတ်မှာဖြစ်ပြီးဗီယက်နမ်ဥပဒေအရရေးယူဆောင်ရွက်သွားမယ်လို့ပြောလိုက်ပါတယ်။ Vietnam ဒါမှမဟုတ် Vietnam ပြည်ပြင်ပြောင်းလဲရေးပါတီဟာ Vietnam နိုင်ငံကကွန်မြူနစ်အစိုးရကိုဖျောက်ချဖို့အကြမ်းဖက်လှုပ်ရှားမှုတွေဆောင်ရွက်နေတယ်လို့ Vietnam လူမှုလုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ Vietnam အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ် Vietnam အစိုးရကသတ်မှတ်ထားပေမဲ့လည်းအကြမ်းဖက်အဖွဲ့စည်းဖြစ်တယ်လို့တရားဝင်ပြောဆိုတာကတော့ဒါဟာပထမဆုံးအချိန်မှာဒီအဖွဲ့ကိုအရင် American ကျောတော်နောက်ခံပေးထားတဲ့ရေတပ်ဒုတိယဗိုလ်ချုပ်ကြီးက1982ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ ကွန်မြူနီအုပ်ချုပ်မှုအဆုံးသတ်ဖို့အကြမ်းမဖက်နည်းနဲ့ဆောင်ရွက်သွားဖို့တနိဋ္ဌန်ချထားကြောင်းဗီယက်တန်အဖွဲ့ကပြောပါရယ်အကြမ်းဖက်မှုနဲ့ပတ်သက်တဲ့လှုပ်ဆောင်မှုတွေကိုမတွေ့ရဘူးလို့အမေရိကန်ဘက်ကလည်းပြောဆိုထားပါရယ်အမေရိကန်နဲ့ဩစတြေးလျနိုင်ငံကဗီယက်တန်အဖွဲ့ဝင်တွေဟာဗီယက်နမ်နိုင်ငံကိုလာပြီးတော့အစိုးရစစ်ကြေးဆန္ဒပြမှုတွေလှုပ်ဆောင်တာကြောင့်ဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်တရားစွဲဆိုခံရတယ်လို့မူလထားနေနိုင်ငံကိုလည်းပြန်ပို့ခံရလိမ့်ရှိပါတယ်ခင်ဗျာ
မလေးရှားနိုင်ငံအလန်တော်ပုံပါတဲ့ရေကူးပေါင်းမီတိုတွေဝတ်ပြီးကားပြိုင်ပွဲကွင်းတစ်ခုထဲမှာမူယူကခုန်ခဲ့တဲ့အတွက်လေးညဖန်စီထိသိမ်းခံခဲ့ရတဲ့ဩစတြေးလျနိုင်ငံသား၉ဦးထက်ကတူဦးဖြစ်တဲ့နစ်ကယ်လီဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာပြီးတဲ့နောက်တခြားနိုင်ငံကယဉ်ကျေးမှုကိုအလေးထားကြဖို့တခြားခီးသွားတွေကိုတိုက်တွန်းလိုက်ပါတယ်သူတို့တကယ်ချင်း၉ဦးဟာမလေးရှားနိုင်ငံမှာကျင်းပတဲ့ Formula 1စီပန်ကားပြိုင်ပွဲကွင်းထဲမှာမူယူကခုန်ခဲ့ပြီးတဲ့နောက်မှာပဲတနင်္ဂနွေနေ့မှာဖန်စီထိမ့်သိမ်းခံခဲ့ရတာပါလူအများရှိမှမဖွဲ့များပြုမှုမှုနဲ့တရားစွဲခံရပြီးကြာတာပရင်းနဲ့ရုံထုတ်ချိန်မှာသူတို့အပြစ်အတွက်တောင်းပန်ခဲ့တာကြောင့်တရားရုံးကအမှုကိုရုတ်သိမ်းခဲ့ပြီးတဲ့နောက်သူတို့တွေဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာခဲ့တာပါရှင
2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရှမ်းပြည်နယ်မိုင်းရှူမြို့နယ်မှာ SSPP SSC ရှမ်းပြည်နယ်မြောက်ပိုင်းတပ်မတော်စခန်းကိုမြမတပ်မတော်ကဒီနေ့ထိုးစစ်ဆင်ခဲ့ပါတယ်ဒါဟာအမျိုးသားပြန်လည်တင်မြှင့်ရေးအတွက်ကြိုးပမ်းနေတဲ့အချိန်မှာယုံကြည်မှုကိုထိခိုက်စေတယ်လို့ရှမ်းပြည်မြောက်ပိုင်းတပ်ကပြောပါတယ်။27ရာစုပင်လုံညီလာခံအပြီးတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့လည်းစစ်ရေးနိုင်ငံရေးတုံ့တက်သူတွေကမြင်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပါမယ်ရှင်။
မိုင်းရှူမြို့နယ်လွိုင်းနိုင်တိုင်နယ်လွိုင်းနဲ့တောင်ကြီးမှာရှိတဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်စခန်းကိုမြမတပ်မတော်ကဒီကနေ့နေ့လယ်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ SSA မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ်
။မိုင်းရှူမြို့နယ်လွိုင်းနိုင်တိုင်နယ်လွိုင်းနွဲ့ဆိုတဲ့တောင်ချီနားမှာတပ်မတော်ဘက်ကနေပြီးတော့မှကျွန်တော်တို့လွိုင်းနဲ့တောင်ချီမှာရှိတဲ့စခန်းကိုဝင်တိုက်တာသူတို့ကလာထိုးစစ်တိုက်ခိုက်တာပေါ့လက်နက်ကြီးတွေတုံးပြီးတော့တိုက်ပွဲကတော့တနိုင်နီးပါးတော့ကြာတယ
်တမတော်ဘက်ကနေပြည်တော်ရှင်းလင်းရေးအတွက်ဖယ်ရှားခံရကအခုလိုထိတ်တိုက်ရင်ဆိုင်ပွဲတွေဖြစ်လာရတာလို့ဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ်ဒီတိုက်ပွဲတွေကြောင့်အမျိုးသားပြန်လည်အသိမြတ်ရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ဗိုလ်ချုပ်ခွန်ဆိုင်ကသုံးသပ်ပါတယ
်အဓိကကတော့ကျွန်တော်တို့အမျိုးသားပြန်လည်အသိမြတ်ရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ကျွန်တော်တို့ယူဆတယ်သူတို့လာပြီးတော့အဲ့လိုထိုးစစ်ဆင်တဲ့ကိစ္စတွေနော်အောက်မှာကျွန်တော်နှစ်ဖက်တက်တူကိုတင်းတင်းတင်းတင်းလှုပ်ကြပါအောက်ခြေဆိုတာရှစ်သားဆိုတာအထက်အနိမ့်မရှိမတိုက်ဘူးဗျာဒါအထက်အတဲ့ဆိုင်ဟာသူ့ဆိုင်ဟာတိုက်မှုတွေပေါ့အဲ့ဒါကနေဝိုင်းချိန်ပို့လို့လိုတယ်ကျွန်တော်တို့ကလည်းထိမ့်မယ်ကိုယ့်ဘက်ကိုဖြစ်ပွဲတွေပြတ်မသွားအောင်ပေါ့
မြမတမတော်ဘက်ကမန်းရှူးမြို့နယ်တဝိုက်စစ်အင်အားတိုးချလာခြင်းကလေးကတိုက်ပွဲတွေမဖြစ်ရအောင်ကြိုတင်ညှိနှိုင်းဖို့အတွက်ခိုးလံမြို့နယ်မှာရှိတဲ့အရှိအလေပိုင်းတိုင်းမှုနဲ့ဆွေးနွေးဖို့ကိုယ်တိုင်သွားရောက်ခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ဗိုလ်ချုပ်ခွန်ဆိုင်ကရှင်းပြပါတယ်
။ကျွန်တော်ကိုယ်တိုင်သွားတွေ့တယ်သူ့တိုင်းကိုရလခအရှိအလေပိုင်းတိုင်းပေါ့ခူလောင်ကိုသူတို့ကပဲဖိတ်ကြားပြီးတော့သွားတယ်လေ။သူတို့ကပြောလာတယ်သူတို့ကလည်းတွေ့ရှင်တယ်ပေါ့တိုင်းကန်နေကြီးနဲ့တွေ့တယ်။ကိစ္စတွေကိုဖြေရှင်းမလို့ကျွန်တော်ကိုယ်တိုင်သွားတာမအားဘူးဆိုပြီးမှပြောတာ။ဒါသူတို့ကအဲ့လိုချင်းကြီးကဖြစ်လာတော့နောက်ဆုံးတော့အရှင်များအဲ့လိုမကောင်းဘူးလား။
ဩဂုတ်လကိုမိုင်းကျင်းပခဲ့တဲ့27ရာစုပင်လုံကြီးလာခံအပြီးကချင်ရှမ်းနယ်ခရင်ပြည်နယ်တွေမှာမြမတပ်မတော်ကထိုးစစ်ဆင်တာတွေအရင်ထက်ပိုလှုပ်လာတာတွေတွေ့ရတာကြောင့်ငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့စစ်ရေးနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါတယ
်ဒီ27ရာစုပင်လုံနောက်ပိုင်းမှာပေါ့လေပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အလားအလာကအားရစရာမကောင်းတဲ့ဘက်ကိုဦးတည်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်27ရာစုပင်လုံနောက်6လဒုတိယအစည်းအဝေးမလုပ်ခင်မှာကြားထဲမှာကျွန်တော်တို့အမျိုးသားအဆင့်အစည်းအဝေးတွေလုပ်ရမယ်။အတက်မတော်နဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာယုံကြည်မှုနားလည်မှုကိုပို့ပြီးတော့ခိုင်မာအောင်တိစောက်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့အဲ့ဒီလိုမဟုတ်သေးနဲ့အရှမ်းပြည်နယ်မှာရောကချင်ပြည်နယ်မှာရောကျွန်တော်ကရင်ပြည်နယ်အချို့ဒေသတွေမှာပါဒီတိုက်ပွဲတွေဖြစ်နေတာဟာဒီအစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာပြန်လည်သိညက်ရေးရလဲပဲအနှံ့ဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ SSBB SSA ရှမ်းပြည်မြောက်ပိုင်းတပ်ဟာNCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့ဖြစ်ပါတယ်။မိုင်းရှူးမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံထောင်ချုံဟာဟိုက်ပါရေတကွန်နာကဒေသတော်ဝိုက်မှာစီဘေးရှောင်နေရတယ်လို့ SSC မြောက်ပိုင်းတပ်ကပြောပါရခင်ဗျာ
။
ကိုညာဝင်းအောင်ပြောပြခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲကနေအခုကချင်ပြည်နယ်အတွင်းကတိုက်ပွဲဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်ဇာအနီးကရှေ့တန်းစခန်းတစ်ခုကဒီကနေ့မနေ့တပ်မတော်ဘက်ကဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့ပြီးတော့မြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာနေပါတယ်။နိုင်ငံရေးလေလံသူတွေကတော့27ရာစုပင်လုံကျင်းပပြီးငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အပေါ်မှာအစိုးရနဲ့တပ်မတော်ကြားညှိနှိုင်းမှုလိုအပ်နေပြီလို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုကမြစ်ကြီးနားမြို့မှာတောင်းနဲ့ချီတဲ့လူတို့ကတပ်မတော်ရဲ့ထိုးစစ်တွေရန်ဆိုင်ဖို့အတွက်ဆန္ဒပြတောင်းဆိုပြီးတဲ့နောက်တရက်မှာဖြစ်ပွားခဲ့တာပါ။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီမနေ့7နိုင်ကျော်ရကနဲ့လင်ဂျာနဲ့လာပစ်တဲ့တရင်တော့ရပါတယ်။ Jet Fighter 4စီးနဲ့လာပစ်တယ်တဲ့။လင်ဂျာကတော့ခဏပြန်နားတယ်လို့ကြားပါတယ်။ဒါပေမဲ့လင်ဂျာကတိုက်လိုက်နားလိုက်အဲ့လိုဖြစ်တယ်လို့ကြားပါတယ်။
တိုက်ပွဲအခြေအနေသေးစိတ်ကိုတော့သတင်းတိကျမရသေးကြောင်းလည်းပြောပါတယ်။ကချင်ငင်းကြိုင်အကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းတောက်ကြနေဖြစ်ပွားတဲ့တိုက်ပွဲဟာအရင်ရက်တွေတည်းပြင်းထန်ကြောင်းပြောပါတယ်
။ရှင်နေကဒီနေ့9:09မိနစ်လောက်ကတည်းကနေပြီးတော့လာဒီတပ်မတော်ဘက်ကနေဒီမှာ Jet Fighter တွေနဲ့လာဖြစ်တယ်။အခုချိန်ဆိုရင်6ချိန်လောက်ရှိသွားလို့ပြရတယ်ဗျ။အခုအပေါ်ကနေပြီးတော့မှ Jet Fighter တွေနဲ့သူကဘုံချေပြီးတော့မှမြေပြင်ကနေဒီမှာလည်းပဲသူတို့ဟိုအင်အားတော်တော်များတယ်လို့ပြောတယ်။သူလည်းမြေပြင်ကနေဒီထိုးစစ်တဲ့ခုချင်းဒီမှာသူအခုပဲရောက်ရှောက်မှာတိုက်ပွဲကကျနေတယ်ဆိုတာသိရတယ်ဗျ။စံတဲ့ကလည်းအမှတန်ပေါ်မှာကျတော့ဒီအားက2000ကျော်တင်းခွန်ကြီးပါလို့ရှိတယ်ဆိုတော့ပြည့်ပြရတယ်
။ကချင်ပြည်နယ် KIA ဌာနချုပ်အနီးမှာအရင်လလယ်လောက်ကတည်းကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့တာပါ။27ရာစုပင်လုံညီလာခံဒုတိယကြိမ်ဆက်လက်ကျင်းပဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်နားမလည်နိုင်ကြောင်းလည်းဦးလမိုင်ကွန်ကြာကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာဦးလမိုင်ကွန်ကြာကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့လည်းဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အခုရင်းချမ်းကြီးဒီကော်မရှင်အဖွဲ့တွေဒါတွေဖွဲ့တွေတော့ကျွန်တော်တို့ချုပ်တယ်ကိုကျွန်တော်တို့ပြချထားတာရှိတယ်ကြ။အဲဒီပြချထားတာပုံမှန်လည်းပဲဆက်ပြီးတော့မှလည်းသူကတိုက်ပွဲကပြန်ဖြစ်နေတယ်။အဲဒီမှာပြည်သူလူထုတွေလည်းပဲအခုကမနေ့ကတွေပါလေတနက်ဖော်ထုတ်တာလည်းပဲကျွန်တော်တို့ကျင်းပခဲ့ပြီးဒီမှာပြည်သူကဒီနေ့ကကိုယ်နိုင်စပြီးတော့မှတိုက်ပွဲကကြီးကြပ်ကြီးအောင်ပြန်ဖြစ်လာတယ်။ဒါလည်းကျွန်တော်တို့သုံးသပ်ရင်အမြန်ဆုံးသားမြစ်ပြည်တော်မှာမဟုတ်ဘူးဆိုတော့ပုံပုံပြီးကြီးသွားလာနိုင်တယ်လို့ကျွန်တော်တို့ကဒီလိုပဲသုံးသပ်တယ်။အစိုးရအပေါ်မှာတကယ်တာဝန်ရှိတယ်လို့ကျွန်တော်တို့ကမြင်နေတယ်။အစိုးရဘက်ကလည်းဒီမှာတတ်မတော်ဘူးညီတော်ပြည်တော်မှာဒါအမြန်ဆုံးပဲလုပ်ကျင့်တယ်ဆိုတာကိုဒီလိုပဲသုံးသပ်တယ်
။မြန်မာနိုင်ငံရေးနဲ့တိုင်းရင်းသားရေးလေလံသုံးသပ်သူစာရေးဆရာဦးမောင်မောင်ဆိုကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြတ်သားတဲ့အဖြေမရှိတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရှုမြင်ကြောင်းပြောပါတယ်။
ကတနာတော့ငင်းငယ်ယူရဲ့ခါမှာစဉ်းစားဖို့စဉ်းစားနေရအစိုးရနဲ့တက်မတော်ကြတဲ့မှာကိုယ်လည်းမှုရှိနေတာအခြေခံဖြစ်နေတယ်လို့ထင်တယ်။တက်မတော်အနေနဲ့ရက်ခံထားတာ NC လက်မှတ်မထိုးရင်ငင်းငယ်ရှင်တို့ကဆက်ပါဝင်မရှိဘူးလို့ရက်ခံထားတယ်။အဲလိုအဲ့ဒီစာကိုဒီလေးစီမဖြေရှင်းနိုင်နေတာကတော့အတခုဖြစ်တယ်။အဓိကအပြင်အစိုးရနဲ့ဒီတက်မတော်ကောင်းဆောင်နေကြမှာပြတ်သားတဲ့ဖြေတရားမထွက်သေးတဲ့အချိန်မှာဒီအချိန်ဆက်ပေါ်လာလို့ကျွန်တော်ယူဆတယ်။
စစ်ပွဲတွေရက်ဆိုင်ဖို့ဆိုရင်အစိုးရနဲ့တက်မတော်အကြညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုပြောပါတယ်
။ဒီတက်မတော်ဘက်ကနေပြီးတော့ပြစ်ခတ်ရစေကျင်ညာပြီးတော့ဆွလင်းမယ်ဆိုတဲ့ပုံစံဒီနေ့ဒီမတွေ့ရသေးဘူး။အဲ့ဒါဘယ်လိုအချိန်မှရောက်မလဲဆိုတာလက်ရှိအစိုးရနဲ့တက်မတော်နဲ့ညှိနှိုင်းမှုကအဓိကမူတည်ရလို့ထင်တယ်။တော့လေဒီကျွန်တော်တို့အကဲခတ်တွေရောဒီစစ်ဆန်နေတဲ့လူတွေရောအခုအားမလို့အားမရဖြစ်နေတာတက်ကတိုက်နေတယ်အစိုးရကကောမမပြောဆိုနေတာတိတ်ပြီ။ဟာကြည်လည်းမရှိကြဘူး။အဲ့တော့ဒီကိစ္စကအစိုးရနဲ့တက်မတော်ကြမ်းကကြည်ကြည်လေးလေးအရင်နှိမ့်ငူလုံးနေတဲ့တက်မနာလို့မြင်နေတယ်နော်
။ဒီရက်ပိုင်းတွေအတွင်းမှာကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ပြည်သူတွေဟာတိတ်ဆောင်ထွက်ပြေးနေရပါတယ်။ဒီအခြေအနေကြောင့်လွတ်တော်အတွင်းမှာလည်းတိုက်ပွဲတွေရက်ဆိုင်ရေးအတွက်လက်မှတ်ထိုးတောင်းဆိုဖို့ပြင်ဆင်တာတွေရှိနေတယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာတော့တိုက်ပွဲတွေဆစ်ဆောင်ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအစိုးရကထိထိရောက်ရောက်အရေးယူဆောင်ရွက်တာမရှိတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်
။ကချင်ပြည်နယ်တွင်းကတိုက်ပွဲသတင်းကိုကိုမိုးစောစုံစမ်းတင်ပြခဲ့တာပါ။တိုက်ပွဲသတင်းတွေရပ်နာပြီးလက်ဗရောင်းတောင်အရေးကိုလည်းအလှည့်ပေးပါအောင်မရှင်။ စကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းကလက်ဗရောင်းတောင်နဲ့ကျေးစင်တောင်ကကျေးနီစီမံကိန်းမှာအသိန်းခံမြေယာအသိန်းခံထားတဲ့တောင်သူတွေအတွက်လွှတ်တော်ကိုတင်ပြရမှာအစိုးရဘက်ကဖြည့်ရှင်းပေးဖို့ဂရိပေးပြောကြားခဲ့တဲ့အကြောင်းစလင်းကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မြေသိန်းခံတောင်သူတွေကမြေယာနဲ့နာကြီးနဲ့တိနိုင်ရော်ကြီးပေးဖို့တောင်းဆိုမှုကိုလစ်လျူရှုခံထားတဲ့အတွက်ဒေသခံတွေကအစဉ်တစိုက်ကန့်ကွက်ဆန္ဒပြလာခဲ့ကြတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းရမပင်ခရိုင်ဆလင်းကြီးမြို့နယ်ထဲမှာမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝန်ပောင်းကုမ္ပဏီမြမရန်စီကုမ္ပဏီတို့ကတည်ဆောက်နေတဲ့ကျင်းနီစီမံကိန်းတွေနဲ့ပတ်သက်လို့ဆလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ကအောက်တိုဘာလ6ရက်နေ့မှာလွှတ်တော်မှာညှိနှိုင်းရေးပေးဖို့တင်ပြခဲ့ရမှာတော့အစိုးရဘက်ကကျင်းစဉ်စီမံကိန်းကိုရော်ကြီးပေးဖို့အတွက်ကတိကဝတ်ပေးခဲ့ပေမဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုတော့တပတ်အကြာမှာအပြေပေးမယ်ဆိုတဲ့အကြောင်းပြောဆိုခဲ့တယ်ဆိုပြီးဆလင်းကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်
။ရင်းစင်တော်အရင်ဆိုရအနေနဲ့ဘယ်လိုလုပ်ကဲဆောင်ရမလဲဆိုတာရင်ဖြေလိုက်တယ်။လေဘရောင်ကြီးကတော့သူတို့ကကုမ္ပဏီနဲ့ဒီဟာနှစ်ပိုင်းဖြစ်နေကြ။မြေယာရိုးခြေပိုင်းယူတဲ့ပိုင်းနဲ့မယူတဲ့ပိုင်းဆိုဘယ်လိုချော့အောင်လဲဆိုတာသူတို့ဖြေနိုင်နေတော့ရှင်းမပြေသေးဘူးရနော်။အဲ့တော့ဆက်လက်လုပ်ကဲပြီးနောက်ပတ်မှဖြေပေးပါမယ်တဲ့နော်။အခြေအနေတော့မဲ့အခြေအနေနဲ့ကတော့ကျွန်တော်1980ကျော်ကလေးကသိရှိတဲ့နေတွေပေါ့နော်။ရိုးခြေမရတော့ဖြစ်နေတာပေါ့နော်။အဲ့ဒါဒီအခုဒီနောက်ပိုင်းမှာရိုကြီးကိုသူတို့ပေးဖို့စီစဉ်ပေါ့နော်လောက်ကဲဆောင်ရနေတဲ့အကြောင်းနဲ့အမိကဆုံးပြည်သူလူသားနဲ့ကုမ္ပဏီပေးတာကိုညီနေပြီးဆင်ပြေနိုင်မယ်လို့တော့သူကကြည့်သေးတယ်ဗျာနော
်ဟုတ်ကဲ့
အဲ့ချင်းချင်းနောက်ပိုင်းနေတဲ့ရိုကြီးကဟိုလုံးကလေးဘယ်သူမှဟိုဆိုင်တဲ့တန်နဲ့မရခဲ့ဘူးဆိုတာသူအားလုံးတရောတယ်ပေါ့နော်မြည်ရှိတယ်များနော်အဲ့လိုကွာတာဗျာဟာအစိုးရလွတ်တော်တင်ပြတော့အစိုးရကတော့မေးတာပေါ့နှစ်တော်အနေနော
်ဟုတ်ကဲ့
ဒီကနေလည်းဒီကိစ္စကိုစောစောကလုံးနေနေမှာလည်းဆောင်ရွက်ထားတဲ့အကြောင်းပေါ့ဆက်လက်ပြီးတော့လည်းဒီကိစ္စကိုဒီကနေပြည်သူနဲ့ကုမ္ပဏီသားမှဟုတ်လားအားလုံးအချင်းချင်းချုံးမှုနိုင်တဲ့အချင်းချင်းဒီနေ့တော့ညီနေဆောင်ရွက်သွားမယ်အကြောင်းကိုကျွန်တော်တို့ဒါသတိကိုပေးလိုက်ပါတယ်နော
်ပြီးခဲ့တဲ့ဇွန်လ၁ရက်နေ့တုန်းကတော့သယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးဦးအောင်ဝင်းနဲ့သခိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်တို့ဟာလက်ဗရောင်းဒေသကအက်စစ်ဆက်ရုံကိုတွားရောက်ကြည့်ရှုလေ့လာခဲ့တာပါကံကုန်းရွာသားတွေကတော့အစိုးရအဖွဲ့လာရောက်ချိန်မှာစိတ်ယုံရှေ့ပြောင်းပေးရေးပါဝင်မြေသိမ်းခံရတဲ့လယ်သမားတွေရဲ့နှိမ့်နာမှုတွေအတွက်တောင်းဆိုခဲ့ပါတယ်။အလားတူပဲကန့်ကွက်မှုတွေနဲ့ကြုံနေရတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကတိနံ့ရော်ကြီးပေးဖို့နဲ့စီမံကိန်းဖျက်သိမ်းပေးရေးကိုတောင်းဆိုနေကြတာပါ။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်ဖြစ်ခတ်တာတွေနဲ့လူသေးဆုံးတာတွေအထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်15ဗတ်တရားခန့်ဟာမီးလောင်တံရရရခဲ့တာပါဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစဉ်ခံစားထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြမဝန်ပောင်းကုမ္ပဏီနဲ့မြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစဉ်ခံစားထွက်ပြီးမှတော့စာချုပ်အသစ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပောင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်ရှင
် NDI အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာအခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်အစိုးရတည်းရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစည်းအဝေးမှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA ကဒိုင်းအလီလိုင်းအစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာမိများလူတာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လဲရေးသားပေးပို့နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေကိုကြည့်ကြည့်ပါရစေခင်ဗျာ
။ VOA ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမဲဆက်ကြဝလာမြန်မာပြိုင်ပွဲဘသူကိုစကားတင်ရွေးလိုက်ပြီလဲဆိုတာကြည့်ကြရအောင်ပါ Miss Universe မဲဆက်ကြဝလာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မဲဆက်ကြဝလာမြန်မာ2019အလှမယ်ကိုရန်ကုန်မြို့မှာကြာသပတေးနေ့ညကရွေးချယ်ခဲ့ပါတယ် နယ်မြို့တွေနဲ့ရန်ကုန်ကအလှမဲ26ရောက်ထဲကနေအတွေ့အကြုံရင်းနဲ့အလှမဲဇွန်တန်စင်ကမဲဆက်ကြဝလာမြန်မာအဖြစ်ရွေးချယ်ခံခဲ့ရပါတယ်။မဲဆက်ကြဝလာမြန်မာ2019အလှမဲရွေးပွဲကိုတွားရောက်သတင်းယူထားတဲ့ကိုစီသူကပြောပြမှာပါရှင
်။ဒီကူဝဆုံနဲ့တမျိုးညနေကင်းဝဆုံနဲ့တဖုံအလှချင်းပြန်ခဲ့ကြတဲ့မဲဆက်ကြဝလာမြန်မာအလှမဲရွေးပွဲကိုရန်ကုန်မြို့မှာစီစီကားကားကျင်းပခဲ့တာပါ။အနေနဲ့အရရဲ့မြို့ကြီးတွေကအလှမယ်တွေကိုပြန်ပွဲကာလတစ်လျှောက်မှာအမှတ်ပေးနေခဲ့ပြီးတော့နောက်ဆုံးအဆင့်အနေနဲ့ရှင်းပြန်ကြတာပါ2019မဲဆက်ကြဝလာပြန်ပွဲကြီးမှာမြန်မာနိုင်ငံကိုစားပြုနိုင်မဲ့အလှမယ်စုကိုတော့လူများမျှဝင့်ထားတဲ့အတိုင်းအလှမယ်ဇွန်တန်စင်ကရွေးချယ်ခံခဲ့ရပါတယ
2014တုန်းကလိုအပ်ချက်ရှိရအောင်ညီမတည့်ရဲ့အတွက်ဒီနေ့ထပ်ပြိုင်တဲ့အခါမှာညီမရဲ့လိုအပ်ချက်ကိုညီမဖြည့်ဆည်းပြီးတော့အများကြီးစူးစမ်းပြီးတော့ရှင်းပြခဲ့ပါရယ်။အဲတော့ညီမစူးစမ်းမှုကအရာထင်ပြီးတော့အခုလိုဝင်နာစုရရလို့ညီမထင်ပါရဲ့ရှင်။ဆိုးတာစိ
တ်ရံတော့အလဘအပြင်အည်သွေးနဲ့ပတ်သက်ပြီးတော့ရှင်းပြန်ကြတဲ့နေရာမှာပိတ်ထားတဲ့စာရေးတူတွေကကြာရမေးခွန်းတွေကိုဖြည့်ဆည်းခဲ့ကြပါရယ်။
အမျိုးသမီးတယောက်ရဲ့တန်ဖိုးအရှိဆုံးအရာကတော့မိခင်စိတ်ပဲဖြစ်ပါရယ်။ပါကြောင့်လဲဆိုတော့ခိုင်ရဲ့တန်းတော်ပြေနာဝင်ကိုမွေးဖွဲ့ပေးရတာဖြစ်တဲ့အတွက်မိခင်ပြောပြရတာအလိုမင်းတန်ဖိုးရှိပါလေရှင်။တန်ဖိုးအထောက်အပံ့အရာကတော့ကိုကျက်တရားနဲ့ဘုံတက်ခါပဲဖြစ်ပါလေရှင
်။နှစ်ပေါင်း60ကျော်အတွင်းပထမဆုံးဖြစ်2013ခုနှစ်ကစလို့မေဆက်ကြဝလာမြန်မာအလှမယ်တွေကိုနှစ်စဉ်နှစ်တိုင်းပြန်လည်ဝင်ရောက်ရှင်ပြန်ဈေးခဲ့တာဖြစ်ပါလေခင်ဗျာ
။ကိုစီသူပြောပြသွားတာပါရှင်။မေဆက်ကြဝလာမြန်မာပြန်ပွဲကို VOA ဗီဒီယိုသတင်းအဖြစ်နဲ့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုခွေးယူပြန်ယောဂတိုက်ဖြတ်ရေးအတွက်ခွေးလေခွေးလင်တွေကိုဘယ်လိုထိန်းသိမ်းကြမလဲဆိုတာလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံတဝန်းပိုင်ရှင်မဲ့ခွေးလေခွေးလင်တွေပေါ်များနေတာကြောင့်ဒီလိုအခြေအနေကိုထိန်းသိမ်းဖို့ရန်ကုန်မြို့မှာသက်ဆိုင်ရာတာဝန်ရှိသူတွေကစတင်ကြိုးပမ်းလာကြပါတယ်။နှစ်စဉ်နှစ်တိုင်းခွေးယူပြန်ယောဂရရှိသူထောင်နဲ့ချီပြီးရရှိနေတာကြောင့်ဒီလိုဆောင်ရွက်လာတဲ့အပေါ်မှာအပေးကူညီသလိုဝမ်းသာကြိုဆိုတဲ့အကြောင်းလည်းတုံ့ပြန်ကြပါတယ်။ AP သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးမှာပါရှင်။
ရန်ကုန်မြို့ကပိုင်ရှင်မဲ့ခွေးတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကလိုက်လံပြီးမျိုးဆက်မပြတ်ပွားအောင်နဲ့ခွေးယူပြန်ယောဂကာကွယ်ဆေးထိုးပေးနေပါတယ်။အခုရပိုင်အတွင်းမှာပဲစီပင်သားရဲကော်မတီကတာဝန်ရှိသူတွေဟာမေးဆေးထည့်ထားတဲ့မှုတ်ပြောင်းတွေအသုံးပြုပြီးခွေးတွေကိုဖမ်းဆီးဆေးထိုးပေးနေတာပါ။အခုလိုလှုပ်ဆောင်မှုအပေါ်တရိတ်ဆန်ချစ်သူတွေကလည်းအားပေးကူညီကြတယ်လို့စီပင်သားရဲကော်မတီတရိတ်ဆန်ဆေးကုသရေးဌာနကဒေါက်တာလှမေဦးကပြောပါတယ်။
တချစ်သူအများစုကတော့အခုလိုလောက်တာကို activity ကိုပို့ပြီးသဘောကျတယ်ရှင်။ဟိုနောက်ပြီးတော့ကျမတို့ဒီလိုကွင်းစင်ဆောင်ရွက်ရင်အဲရောက်နေတဲ့ရက်ွက်တွေမှာရှိတဲ့နေမြေခံတချစ်သူကလည်းဒါမျိုးလောက်တာကိုပို့ပြီးတော့သဘောကျတယ်။နောက်ပြီးတော့ဒီမျိုးပဲပို့ပြီးတော့ပေါ့နော်အဲကြည်ကြည်ပြန့်ပြန့်လုပ်ပေးဖို့သူတို့အနေနဲ့ကပြောကြပါတယ်ရှင်။
ခွေးကိုမေးစေးပေးပြီးတဲ့နောက်မှာတော့မျိုးဆက်မပြန့်ပွားအောင်တင်းကုပ်ပေးပါရယ်ရက်ကွက်နေလူလူကတောင်းဆိုလာရင်လည်းအတက်နိုင်ဆုံးဆောင်ရွက်ပေးကြောင်းစီပင်သားရဲကော်မတီကဒေါက်တာဇော်မျိုးအောင်ကအခုလိုပြောပါရယ
်ခွေး population တောင်းများတာပေါ့အများတော့ကျွန်တော်တို့ကဒီကျွန်တော်တို့လမ်းမတော်ရယ်စမ်းကြောင်းရယ်မင်္ဂလာတောင်ကျွန်းလောက်ပဲကျွန်တော်တို့ကခွေးလောလောဆယ်ကျွန်တော်စီမံချက်အနေနဲ့ပါတယ်အောင်မေးစေးနေတော့ကျန်တဲ့မျိုးနယ်ကိုတော့တိုင်းသာမမှုပြီးဂျိုးကြကြီးရတော့ဆောင်ရွက်ပါတယ်ခင်ဗျလုံးဝတော့အစိတ်မတုံးဘူးတော့လောလောဆယ်မရှိသေးပါလောလောဆယ်တော့အမေးတော့တုံးနေပါတယ်တဖြည်းဖြည်းတော့ပြောင်းလဲသွားပါခင်ဗျ
မြန်မာနိုင်ငံပါဝင်အရှေ့တောင်အာရှနိုင်ငံအချို့မှာတော့အခုလိုပိုင်ရှင်မဲ့ခွေးတွေကိုတွေ့ရလေရှိပြီးသူတို့တွေဟာစွန့်ပစ်ခံရပြီးတဲ့နောက်တဖြည်းဖြည်းချင်းပြန်ပွားလာတာပါနှစ်စဉ်နှစ်တိုင်းခွေးကိမှုကနေတဆင့်ခွေးယူပြန်ယောဂရရှိသူ1000လောက်ရှိတာကြောင့်အခုလိုကြိုတင်ကာကွယ်ရေးလှုပ်ဆောင်နေမှုအပေါ်ကြိုးစားကြောင်းပြောသူကတော့ရက်ကွက်နေပြည်သူတဦးဖြစ်တဲ့ဦးစိုးလွင်ပါ
ကျိုးလဲကြိုးစိုးလဲဝင်လဲဝင်သားလဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရက်ကွက်မှာသားသမီးတွေအများကြီးရှိတယ်။ကျောင်းသူကျောင်းသားတွေအများကြီးရှိတယ်။အဲဒီကျောင်းသားကျောင်းသူကျောင်းသားတွေအများကြီးရှိတဲ့နေရာမှာခဏခဏခွေးကိုက်ခံရတယ်။ခွေးကိုက်ခံရတော့အခုလိုလာပြီးတော့ဟိုတင်းကာကွယ်ဆေးထိုးပေးတာလို့လုပ်ပေးတာလို့ကျွန်တော်အားကြိုဆိုပါတယ်။ဝန်လည်းဝန်သားပါတယ
်။ရန်ကုန်မြို့မှာပိုင်ရှင်မဲ့ခွေးတွေကိုအစိတ်ကျွေးတက်လေရှိတာကြောင့်ဒီပေါ်တလိမ့်ဆန်ချစ်သူတွေကဒေါသထွက်ခဲ့ကြပါတယ်။အခုချိန်ထိတော့ခွေးဒီ150လောက်ကိုတင်းကိုပေးနိုင်ခဲ့ပြီးခွေး290လောက်ကိုတော့ကာကွယ်ဆေးထိုးပေးထားပြီးဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ပြပြခဲ့တာပါရှင် VO ရဲ့တောက်ကြနေညပဲအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်ဒ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာပါဒီအစီအစဉ်တွေထဲမှာအမျိုးသမီးကန္တာတခါ DV ကန်ဆာမဲ့အကြောင်းပြောပြပေးမယ်သုတဆုံလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
ဒီတို့ရဲ့အမြင့်ကဒီ water contamination or ရေစုရင်းမြစ်တွေတက်ဆင်ပြီးနိုင်တဲ့တတိယတွေရှိတဲ့ပြောရေစုရင်းမြစ်နဲ့ကျွန်တော်စိတ်ဝင်စိုးစွန့်ပြီး
တက်တော်ပြုံးတည်နေတဲ့မြေမှာမြေစီနဲ့ရေဓာတ်ကိုမြက်တွေကဘလို့ထိမ့်သိမ့်ကာကွယ်ပေးနိုင်တယ်လဲဆိုတာကိုမြို့ပြအင်ဂျင်နီယာဦးရဲမြင့်စိုးကပြောပြပေးမှာဖြစ်ပါတယ်ရှင်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်ပါမယ်မြမနွယ်ဘွားအမေရိကန်အမျိုးသမီးပါမောက်ခမီမီဝင်းဘတ်ဟာအခုလက်ရှိအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်းအခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှတာဝန်ထမ်းဆောင်နေတာဖြစ်ပြီးလက်ရှိမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။အမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးတဦးရာဒူးအထီဖြစ်လာအောင်ကြိုးပမ်းခဲ့ရတာတွေကိုဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးများကဏ္ဍမှာတော်လှန်ရေးတန်းကတင်ပြပေးထားပါရရှင
် You can bend Cause it only serves to make me more determined to achieve my final goal and I come back even
stronger Medical bidong su ma doctor in Winbert ni ne bo no di yang ka kwe tat ma dutiya bo mu ji ya du tawen than saung ni le so le ka jaro myanmar naingan sa di ya ni pro ma di naingan o yauk la pi lo belu sit the yauk la pi lo belu chou ban la le so ba ကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ကကျမမိသားစုကအမေရိကကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုတော့ကျမ18နှစ်လိုက်ပြည့်လဲပြည့်သွားတော့ကျမတို့ဟိုဗါလဲအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျမကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျမတို့ကဟို immigrant family ပေါ့နော်ဆိုတော့ကျမတို့ပတ်စံမရှိဘူးကျမကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျမက scholarship တွေလေးလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျမကို full scholarship ပေးတယ်ပြည့်တဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဘေးကလည်း military training ပေါ့နော်သွားတက်လိုက်ရတယ်။အဲကျမအဲ့ဒါကြောင့်မို့တော့ကျမမှလည်း minor မှာ military science ဆိုတဲ့ minor ရှိတယ်။အဲအဲ့ဒီဥစ္စာလည်းပြီးလည်းပြီးရောကျမပွဲရတဲ့အခါကျတော့ကျမကို second lieutenant လည်းပြီးလိုက်ပါတယ်။အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်။အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါ။the world trade tower 9/11 လေပီလေပီရောကျမက mobilize လုပ်ခံကြည့်တယ်ဆိုတော့ကြည့် mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့ asia နဲ့ပတ်သက်ပြီးတော့အများအားလေ specialize လုပ်တဲ့လူဆိုတော့လေသူကကျမကို pacific command ကိုပို့ပါတယ်ဆိုကျမ pacific command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်အဲ့ဒီလုပ်တဲ့အချိန်မှာကျမကိုသူတို့တွေက deputy economic advisor ဆိုပြီးတော့လုပ်ခိုင်းပါတယ်နောက်ပြီးတော့လေကျမ US counter terrorism strategy in asia မှာလေကျမ planner staff officer နေနဲ့လုပ်ခဲ့ပါတယ်ဆိုအဲ့ဒါကြောင့်မလို့ကျမဒီနေ့ဦးနေ lieutenant colonel ပေါ့နော်ဖြစ်သွားတယ
်အမျိုးသမီးတူဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့ခါကျတော့ကျမတို့တွေတွေ့ရတာကပေါ့နော်တောင်းတယုံခဏကြီးရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်နန်းနေစင်းရတယ်ဆိုတော့အမျိုးသမီးတူဦးအနေနဲ့ရောဒီခါတွေကိုဘယ်လိုကြော်ထွားပါလဲဒေါက်တာ
တင်နန်း က်ခဲ့တာကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်သိပ်ပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာက military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ
်
အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမနည်းနည်းအခက်အခဲရှိပါတယ်
โอเคအဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲ။ဥမာပြလို့ရမလား။နောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်လွှားယူပါလဲရှင်
။အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲ။အဲတခါလေကြလို့ရှိရင်မျိုးသားတွေကအမျိုးသမီးဥဆောင်တာမကြိုက်တာတွေရှိတယ်။အမျိုးသမီးလုပ်ဟန်တွေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘ
ူး။ Okay.
ဆိုအဲ့လိုမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းကျမကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ပထမဆုံး so သူတို့ ਨੇ ပြိုင်တဲ့အခါကျလို့ရှင်သူတို့ရဲ့နှစ်ဆသုံးဆပိုကောင်းရတယ်သူတို့ရဲ့နှစ်ဆပိုသုံးဆပိုသိနိုင်ရတယ
်
ပိုလုံနိုင်ရတယ်ပိုကြိုးစားနိုင်ရတယ် so အဲ့လိုမျိုးပြရင်းနဲ့ကျမဒီလိုမျိုးကြော်လွားလာတာပါကျမသူတို့စစ်ခမ်း planning ဆွဲမလားအေရှားအကြောင်းပိုသိမလားကျမသူတို့ရဲ့ပိုသိနိုင်အောင်ပိုတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ်
โอเคကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအသွင်ကူပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အခန့်ကဏ္ဍကတော့တော်လေးကြီးကြီးပါတယ်အထူးသဖြင့်မြန်မာနိုင်ငံကလူဦးရေ53သန်းမှအမျိုးသမီးက50ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမွန်စေဖို့လှုံ့ဆော်ပေးနေတယ်ဆိုတော့အဲ့လိုမျိုးကန္တာမှာအမျိုးသမီးတွေဘလို့ပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင
်အခုကြာတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ women OTS အမျိုးသမီးနဲ့ပတ်သက်တဲ့ officer training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အဲ့ရိုင်းကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တရားဒီဥစ္စာကနေပြီးတော့ promotion ရဖို့စောက်ပြီးတော့ decision maker level တီကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအများနဲ့ပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့ဆိုတော့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျွန်တော်တို့မှာအခုကကျတော့ကျွန်တော်တို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျွန်တော်တို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျွန်မသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒါဆိုမဆိုင်တဲ့နေရာမရှိဘူ
းအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန့်ကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘလို့အကြံပေးချင်ပါလေ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုပ်နိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုအဲ့ဒါအိမ်ကနေစတယ်နောက်ပါ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုပ်နိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလည်းပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်လည်းအလုပ်နေရာတွေမှာလည်းဒီဥစ္စာမျိုးသမီးနဲ့အမျိုးသားမျက်မျက်တရဖြစ်နိုင်အောင်လုပ်ပေးရမယ်လို့ရလာတယ်အဲ့လိုမျိုးမျက်မျက်တရအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရန်ကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တပ်မတော်အရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့အခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီးဒီအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တတ်အောင်ပို့သိအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမပြောချင်တယ်အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့စူးစမ်းဖို့ကျွန်မတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျမနောက်ဆုံးမေးချင်တာကတော့ခုလိုမျိုးစစ်လေကျင့်ကန်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်မှတ်မှတ်ရရဥပမာလေးတစ်ခုလောက်ညဝေလို့ရမလားရှင
်ကျမပထမဆုံးပေါ့နော်ကျမပြောစဲဒီ equipment တွေကကျမစတုန်းကဒီဥစ္စာ adjustable မဟုတ်ဘူးကြောဘိုးဒီ frame တွေပါလောက်ထားတဲ့ဥစ္စာကအနည်းဆုံးလူ5ပေ6လက်မှအတွက်ကျမ5ပေ5လက်မှပဲရှိတယ
်
ဆိုတော့ကျမဒီကြောဘော8ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘော8ရဲ့အနောက်ဘက်ကကျမရဲ့တင်ပါးနားအထိရောက်သွားတယ်။အဲ့ဒီရောက်သွားတဲ့အခါကျတော့တစ်ခါလေကြားလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာ
။
အဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်။ကျမရဲ့ကြောဘော8ကပေါင်90။ So ကျမဒီအဲ့ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
။အဲ့လဲကြပါတဲ့အခါမှာဒီကြောဘော8ကအနောက်ဘက်ကနေပြီးတော့တင်ပါးနဲ့ဆောင်းပြီးတော့အပေါ်ကိုတက်လာ။ဆိုကျမခေါင်းကကျမကြောဘော8နဲ့ပြန်ပြိသွားတယ်။အဲ့ဒီပြိသွားတယ်ကျမဘာမှထားလို့မရတော့ဘူးကျမကလည်း M16 တနက်ကလည်းရှိတယ်ကြောဘိုးအိတ်ကလည်းကျမကိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ရက်ကိုခတ်နေတာပဲဒီဥစ္စာမထနိုင်တော့ဘူးအဲနောက်တော့နောက်တစ်ယောက်ကကျမတို့ရဲ့ tech officer ဆိုတဲ့ second lieutenant ယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျမကိုကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြိနေတာ equipment အောက်မှာပြားပြီးတော့ကျမမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းအရန်ရီကြတာပေါ့နော်ကျမကတော့မဟုတ်ဘူးကြောက်လို့မဟုတ်ဘူးကျမကကျမရဲ့ equipment အောက်မှာပြီးပြားနေတာလို့ပြောပါတယ်အခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပ်ပြီးပြဿနာမရှိတော့ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ် You can bend but never break me cause it only serves to make me more determined.
ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးစနေနေ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါလိမ့်ရှင်။အခုတုတ္တဆုံလေအမေရိကန်တခွေကိုနားဆင်ကြရပါတော့မယ်။အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်ခွင့်ရမယ့် DV ကန်ဆတ်မဲ့လျှောက်လွှာတွေအခုစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြည့်ဆွတ်ပုံစံနဲ့လျှောက်လွှာဖြည့်ရမှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွတ်ရေးသွင်းရမှာကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုအခုတစ်ပတ်ရဲ့တုတ္တဆုံလေအမေရိကန်တခွေမှာကိုအောင်အောင်ကမတ်စုမွန်နဲ့အတူတင်ပြပေးထားပါတယ်ရှင်။
2018ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီမဆုမွေအော်တိုဘာလ4ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့ဒီ Internet စာမျက်နှာမှာဖော်ပြထားပါတယ် DV လျှောက်လွှာတွေကို www.dvlottery.state.gov Internet စာမျက်နှာမှာလျှောက်လို့ရပြီးစာရွက်နဲ့လျှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူး
ဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုအွန်လိုင်းကနေပဲလျှောက်ရမှာဖြစ်ပါတယ်ဒီလိုမျိုးလျှောက်တဲ့အခါမှာလျှောက်ပြီးသွားလို့ရှိရင်ကိုယ့်ရဲ့လက်ခံအတွက် print တစ်စုံထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုလျှောက်ထားတဲ့လျှောက်လွှာကဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးတော့ကို DV ကန်ဆတ်မဲ့ပေါက်မပေါက်ဆိုတာကိုပြန်ပြီးတော့ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆတ်မဲ့အကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးကိုအောင်ရေ
DV ကန်ဆတ်မဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေရှောက်လို့ရတဲ့ကန်ဆတ်မဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2018ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုမေလ2ရက်2018ခုနှစ်ကစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်းသူတို့ရဲ့ဒီ website စာမျက်နှာမှာသွားပြီးတော့ကြည့်လို့ရပါတယ
်ဟုတ်ကဲ့ရှင်ကျမတို့အိန္ဒိယချင်းဖြစ်တဲ့တရုတ်တို့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေတော့ဒီ DB ကန်ဆတ်မဲ့ကိုရှောက်လို့မရဘူးနော်ဘာဖြစ်လို့လဲဆိုတော့လွန်ခဲ့တဲ့5နှစ်အတွင်းကအဲ့ဒီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချတဲ့သူတွေက 5,000 လောက်ရှိနေလို့ပါတဲ့ဒါနဲ့ DB visa လျှောက်ဖို့ဘလို့အရေးချင်းမျိုးတွေရှိဖို့လိုတာလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုကောင်ရဲ့
။ကောင်းပါပြီမဆမွန်ကြီး။ဒီလို DB လျှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်။ဒါမှမဟုတ်ရင်လွန်ခဲ့တဲ့5နှစ်အတွင်းမှာလုတ်တဲ့အလုပ်မှာလုတ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုတ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီလိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာကိုသိကြရင်တော့www. onetonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွှာပေးရဖြစ်တဲ့ November လအထိစောင့်ဆိုင်းတာမျိုးမလုပ်ဖဲနဲ့စိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့လျှောက်လွှာပေးရနီးကပ်လာတဲ့အချိန်မှာလျှောက်တဲ့သူတွေကပြုံပြီးတော့လျှောက်တာကြောင့် Internet Website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်မှာအရေးကြီးတာကတော့လူတစ်ယောက်ကိုတစ်ချိန်ပဲ DV လျှောက်လွှာကိုလျှောက်ထားနိုင်မှာဖြစ်ပါတယ်အစင်းမြင့်ဤပညာတွေကိုသုံးပြီးတော့စီးစစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်ကိုအောင်ရဲ့
Oh hail to the great land where everyone is welcome with its bountiful resources hunger is forever vanished there is no one undeserving to share and partake of the blessing For the great source of everything gave this land with love for nothing.
ဒါပြင်ဒီလျှောက်လွှာတွေကို website မှာဖြည့်ဆွက်ရမှာကိုဘာသာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လည်းအဲ့လိုဖြည့်ဆွက်ချိန်မှာကိုကိုယ်တိုင်ရှိနေဖို့အကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ်ရေးအချက်အလက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ။မေးထားတဲ့မေးခွန်းအားလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့လျှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီအခါမှာဒီနံပါတ်ကိုတိကျမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာဖြစ်ပါတယ်
။လျှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေကိုဖြည့်ဆွက်ရမယ်အပြင်ကိုယ့်ရဲ့ passport ဓာတ်ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကတော့လျှောက်လွှာမလျှောက်ခင်မတိုင်ခင်6လအတွင်းမှာရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံမှာပြုပြင်ထားတာတွေလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလိုမျိုး DV ကန်ဆန်းမဲ့လျှောက်လာအတွက်အခချင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမဆိုသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီသူတိုင်းလျှောက်ထားခွင့်ရှိပါတယ်
။ဟုတ်ပါတယ်။ဒီလိုလျှောက်ထားရမှာအမီမွေးသက်ကလေးနေရလိမ့်စာပညာရေးချင်းနဲ့6လအတွင်းရိုက်ထားတဲ့ passport ဓာတ်ပုံတွေလိုအပ်ပါတယ်။online မှာဒီအချက်လက်တွေကိုဖြည့်ပေးပြီးတော့ဓာတ်ပုံကိုတော့ scan ဖတ်ပြီးတော့တင်ပေးရမှာပါ။နောက်တစ်ခုကအိမ်အောင်ရှိမရှိနဲ့အိမ်အောင်ရှိရင်လဲသားသမီးတွေရှိလား။အဲ့ဒီသားသမီးတွေဟာကိုယ်နဲ့ရတာလား။တခြားအိမ်အောင်ကပါလာတာလား။စသဖြင့်အားလုံးပြည့်စုံအောင်ဖြည့်ပေးရပါတယ်။အဲ့ဒါမှာပဲကိုက DV ပေါက်လို့အမေရိကကိုသွားရမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါ။အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့ကမလွယ်ဘူးပေါ့လေ
။ဒါနဲ့မြန်မာပြည်ကနေပြီးတော့ DV ကန်ဆန်းမဲ့ပေါက်ပြီးတော့အမေရိကန်ကိုရောက်လာကြတဲ့သူတွေတော်တော်လေးများတယ်နော်။
ဟုတ်ပါတယ်ဗျာ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American ထိခြေဆန့်လာကြတာပေါ့ဒီပညာရေးကျန်းမာရေးလူမှုရေးကစလို့တာသမီတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆန်းမဲ့ပေါက်ပြီးတော့ American ပြည်တော်စုကိုရောက်လာပြီးတော့မျှော်လင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲကြုံရသူတွေလည်းရှိတယ်လို့ဆိုကြပါတယ
်ဟုတ်တယ်ရှင် American ပြည်တော်စုတစ်ခုလုံးမှာမြန်မာနိုင်ငံသားတွေကပြန့်ကျဲပြီးတော့နေထိုင်ကြတာမှာAmerican ပြည်တော်စုရဲ့အရှေ့ဘက်ခြမ်းမှာဆိုရင် Washington DC, New York အနောက်ဘက်ခြမ်းမှာဆိုရင် California မြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်မြန်မာအများအပြားအခြေချပြီးနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30လောက်ခန့်ကလာရောက်ပြီးတော့အခြေချနေကြတာလေ
။ DV ကန်ဆန်းမဲ့ပေါက်ပြီးတော့လာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေကစူးစမ်းတယ်၊ယူသားတယ်ဆိုပြီးတော့အလုံရှင်တွေကချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုံရှိစွာဆိုတဲ့အစိတ်နဲ့လုပ်ရင်တော့ဘယ်အလုပ်ပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်တကယ်တော့အိမ်မက်တွေအကောင့်ထဲပေါ်ခွင့်ရနေတာကို
ဟုတ်ပါတယ်အမေရိကမှာလူမျိုးပေါင်းစုံလာရောက်အခြေချနေထိုင်ကြတာမှာတော့ဒီနိုင်ငံကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကပဲဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ကြရတာပဲကိုအောင်ရယ်နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိပါတွေကအလုပ်တွေကိုပိုလုပ်ပြီးတော့သားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးကြရတယ်ရှင်။ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေကိုသူတို့ဖြစ်စေခြင်းနဲ့ဟာကိုအတင်းအကျပ်လှုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေရဲ့စိတ်ကြိုက်သူတို့ဘာစိတ်ဝင်စားတယ်လဲဆိုတာကိုမြေတောင်မြောက်ပေးဖို့ကလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြပါတယ်ရှင်။
ဟုတ်ပါတယ်ဗျာအမေရိကမှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးသလိုပဲမိသားစုတွေအတွင်းမှာလည်းသားသမီးနဲ့မိဘတွေကြားမှာကိုယ်အိမ်မက်ကိုယ်အကောင့်ထဲပေါ်နိုင်အောင်သာလမ်းကြောင်းတည့်မဲ့ပေးကြပါတယ်အခုလို DV ကန်ဆယ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်သေချာသိချင်တယ်ဆိုရင်တော့ရန်ကုန်မြို့မှာအော်တိုဘာလ9ရက်23ရက်24ရက်နဲ့မန္တလေးမှာတော့အော်တိုဘာ17ရက်နေ့တွေမှာအမေရိကန်တန်ယုံအစီအစဉ်နဲ့ရှင်းလင်းပွဲတွေကျင်းပသွားဖို့ရှိနေပါတယ်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနက်ပိုင်းမှာနားစင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးနားစင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်တတော်ပြုံးနေမှုရဲ့နောက်ဆက်တွဲဖြစ်တဲ့ရေကြီးရေရှမ်းမှုတွေလို့ဆိုကြတွေဆယ်ရီမှာနှုံးကြပြီးသုံးလို့မရဖြစ်ကုန်တာတွေကိုဗာတီဗာမြေထိပ်မြက်ကိုတုံးပြီးထိထိရောက်ရောက်ကာကွယ်နိုင်တဲ့အကြောင်းမြို့ပြအင်ဂျင်နီယာဦးရဲမြင့်စိုးကပြောပြပေးမှာပ
ါ။ရင်းဟိုတချင်တော့ဗာတီမှာရည်ကြီးရစမှာရှိခဲ့အခုဆိုလို့ရှိရင်တော့အထက်ဗမာပြည်မှာမိုးလေးရွာလိုက်တယ်ဆိုတာနဲ့အောက်ကမြို့တွေမှာအကုန်လုံးရည်ကြီးကာကွယ်ရေးဆိုတာကြီးကနှစ်ဆင်လူလူစိတ်စိတ်ကကြားလာအဲ့ဒါသတိထားမိပါဘူး။ရာကတကယ်တမ်းကြတဲ့ခါကျတော့အမပြင်းမှာဒီအချိန်လုံးကတော်ရီနဲ့ကာကွယ်ဖုံးမှန်းပေးစားပြီးရဲ့အခုချိန်မှာအဆမတန်ထုတ်လာတယ်ကြီး။နောက်ဆုံးကျွန်တော်ပြည်ညာလို့ဆက်တော့မှာဒီတော့ထုတ်လို့မှာခုနမိတ်ကကာကြီးကြီးကြီးကတော့ထုတ်နေကြပြီဆိုတော့အဲ့တော့အလုံးအကျုံထုတ်လိုက်တဲ့ကိစ္စတွေကမိုးကြီးမထိနိုင်တော့ဘူး။တော်ရီအပြင်ကအဲ့ဒီကြီးတွေက ground water တွေကိုမရောက်တော့ဘူးနဲ့တခါလဲဒီချောင်းလေးကိုကန်ပြီးတော့ပဲနှုံးနေပါတခါလဲပဲဆောင်ပြီးဆင်းသွားတဲ့ခါကျတော့ဒီဒီမှာမြေကြမ်းမြေမြင့်လာတယ်ဒီကြမ်းမြေမြင့်လာတဲ့ခါကျတော့မိုးရွာလိုက်ပြီဆိုတော့တခါလဲပြတ်ပြစ်ဖြစ်တာပေါ့အဲ့ဒါဟာလေတိတာထင်ရှားတဲ့တော်ရီထုတ်လို့ခုကြောင့်ပြုံးကြီးကုန်နေရလာတည်ပါပဲကျွန်တော်ခုတိတာထင်ရှားတဲ့ဥပမာတစ်ခုကကျွန်တော်ဆယ်ညောင်းပါဆိုလို့ရှိရင်ခုရာဇဂျူးဆယ်ဆိုတာကျွန်တော်ကလေးမျိုးမှာရှိပါတယ်ရာဇဂျူးဆယ်ရဲ့အထက်ပိုင်းကြီးရေဒီသားတွေမှာစစ်ပင်ကိုတော့ကျွန်တော်ခုတ်ပလိုက်တဲ့ဘာဝအခုအရင်ကပဲနုံးနေရာဇဂျူးဆယ်ကတခါလေထိုးဆင်းလာပြီးတော့ရာဇဂျူးဆယ်ရဲ့ဆယ်တန်းကအခုမှဆောက်ပြီးရတာလည်းရှိသေးတယ်ဆောက်ပြီးပြီးချင်းညှင့်မှာပဲဒီပဲနုံးကိုပို့ချသွားပြီးတော့ကျွန်တော် guest stories level ပြည့်တယ်ပြီးတော့ YouTube program ကြီးနှုတ်ပါတော့တကယ်ဆိုတော့ damn life ကဒီပေါင်း90လောက်အနည်းဆုံးရှိရမှာဆိုတာအနည်းတည်းပါပဲပိတ်သွားဆိုတော့ဒီကံကြီးရဲ့အတုံးချနိုင်လို့မရှိတော့ဘူးဆိုတော့ပြရမှာပါဆယ်ဆောက်ပြီးပြီးတဲ့မှာဆယ်ကိုအသုံးပြုလိုက်ရတယ်လို့ပြောမရှိဘဲနဲ့ဒီနေ့တည်းမှာပဲဒီနှုတ်လေးနဲ့ပိတ်ဆို့သွားတယ်ဆိုတာ
ဒါဆယ်မဆောက်ခင်တုန်းကဒီပတ်ဝန်းကျင်မှာဟိုဆရာတို့လေ့လာမှုမလုပ်ထားဘူးလား
ဆယ်မဆောက်ခင်တုန်းကတော့တတော်တွေရှိသေးအဲ့ဒီစောင်းရတဲ့တော်တွင်းမှာဒီတော်တွေခုတ်ကြကြတာကျွန်တော်တားစီတယ်ဝင်လဲမရှိဘူးလေတဘာဝပဝန်းကျင်ထင်းသေးတဲ့အပိုင်းကတပိုင်းချက်ပြီးတော့သူတို့ခုတ်နေရဆိုတော့ခါကြတော့ဒီကလေးမျိုးရဲ့အထက်ပိုင်းမှာလည်းဒီအများကြီးတော်တွေတွင်းကြီးမျိုးဖြစ်တာဒါကလည်းနှစ်ပိုင်းလုံးလို့နှစ်ပိုင်းလုံးလို့ဒီဆယ်တီစောင်းနေတဲ့အချိန်တော်တွင်းမှာပဲတဆက်ဆက်ပြီးခုတ်နေရတယ်ဒါကြောင့်အကျိုးတရားမှုကြီးဖြစ်တာဟုတ်ဒါကဘလုံးတန်တိကျချင်းရှာတဲ့ပမာပြီးမှာဖြစ်ပေါ်နေတဲ့ဒါကဟိတူတယ်မှာဒီအပေါ်တိုင်းမှာပြန်ပြီးတော့ဒီတော်တွေပြန်ပြီးတော့ဆက်ပြောင်းနေလို့ဆိုတာကနှစ်ပေါင်း20အထက်ကြီးကြာမှာဟုတ်ကောဒီပဝန်းကျင်နေမှာဒီဘက်ကလာဆိုထင်းထင်းပြထားမယ်ဆိုလို့ရှိရင်ဒါကနေ့နေ့ပြမှာပဲသူကဒီကဒီရောက်ကိုဆက်လာပြီးတော့ဒီဆင်းနေပြီးချင်းလူတွင်းမှာကာကွယ်နိုင်မှာမဲ့အပေါ်ငါလေးရှိတဲ့အတွက်ကြောင့်ပြောစားညီမကြီးကဒီဘက်ကလာဆိုချက်ကြည့်ပြီးတော့ကာကွယ်ပြီးလို့လိုအပ်နေတယ်ဒီထားတော့ဖြစ်ပါတယ
်ဒီဗာတီဘာမြက်နဲ့ပတ်သက်ပြီးတော့အများသိအောင်ပေါ့နော်ဒီမြက်အကြောင်းကိုနည်းနည်းလေးပြောပြပေးပါဘာမှလို့ဘလို့ခေါ်ပါလဲဆရာ
ကျွန်တော်ဗမာလူကတော့ကျွန်တော်ပြောနေတော့မြေကြီးမျက်ရှိမြက်လို့ကျွန်တော်ပြောလိုက်တော့သူရဲ့လူရင်းကတော့သူကအိန္ဒိယကနေပြီးလာတာ
ဟုတ်ကဲ့ခေါ်တော့အဲ့ဗာတီဘာမြက်ပဲခေါ်မှာပေါ့
ဟုတ်ကဲ့ဗာတီဘာ grass ဆိုတော့ဗာတီဘာမြက်လို့ပဲခေါ်ပါတယ်ဗာတီဘာဆိုတော့သူကတမယ်စကားဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့ coast coast လို့ပဲခေါ်ကြပါတယ်ဗာတီဘာမြက်ကသူကအိန္ဒိယနိုင်ငံရဲ့လူရင်းမြက်ပင်တစ်ပြည်ဖြစ်ပါတယ
်မြက်ရဲ့အနေအထားကိုနည်းနည်းပြောပြပေးပါဆရာသူရဲ့ဟိုထူးခြားချက်ပေါ့နော
်မြက်ရဲ့အနေအထားကတော့သူကအော်အခုဆိုရင်တော့ငါးပြီလောက်တူရင်လည်းရှိသေးတယ်ဒါပေမဲ့သူရထူးကြတဲ့ဟာကတော့တနှစ်ခွဲနှစ်နှစ်လောက်တော့တော်တော်များဝင်ဒီအောက်ကို15ပြီလောက်ကြည့်သူကဆင်းသွားနိုင်ပါတယ်သူကထူးကြပြီးတော့ဒီတောင့်တင်းတဲ့အမြင့်တရားအောက်တဲ့တွေကိုပဲဆန်တန်းပြီးတော့ဖြည့်ထွက်လိမ့်ရှိတယ်အပင်ကတောင့်ပြီးတော့အရွက်ကဖြောက်လာအင်းအစင်းရောင်ရင်တရားများတော့ဖြစ်လို့ဆိုတော့အကျေက10မီလီတာခန့်ရှိပြီးတော့အမြင့်ကပတိကွေးကနေပြီးတော့9ပြီအထိရှည်ရစွာအပေါ်ကိုဆန့်ပြီးတော့ထွက်ပါတယ်ပြည့်ရဲ့ပုံစံကတော့မြက်ဖို့ဖြစ်ပြီးတော့ အချင်းကတပင်ကန်ရှိတတ်ပါတယ်အမျိုးဆောင်ကမြေပြင်အောက်ကမြေကြီးတွင်းမှာပဲရှိနေတဲ့ကြောင့်ပူရင်း၆တွေ့ပြီးတော့ရေရရှိမှုနဲ့မိုးခေါ်ပူတန်နဲ့မိုးများပြီးတော့ရေလွှမ်းမှုတန်ကခုစလုံးနောက်ပြီးတော့ဒီနှင်းကြိုက်ခြင်းတရိစ္ဆာအစားခံရခြင်းပူမဖြစ်ရှိခံရခြင်းဤလောင်ခံရခြင်းအဲ့ဒါတွေကိုလည်းဒီကောင်းကောင်းခံနိုင်ရှိပါတယ်အဲ့ဒီကပေးတွေရှိလာခဲ့ရင်တောင်မှအဲ့ဒီကပေးတွေပြီးဆုံးပြောက်ွယ်သွားတဲ့သဘာဝလောက်ပြန်ပြီးရှင်မပူဖွားနိုင်ရင်ဉာဏ်ကြီးဖြစ်ပါတယ်ဒီမြေကြီးမြေရှိရာရာဒီဝူနေလဲဆိုလို့ရှိရင်ပြင်းပြပူချင်း17ဒီဂရီကနေ25ဒီဂရီဆင်ပြီးတော့ရှင်းတတ်နိုင်ပါတယ်။ဒီကလည်းအလေးဆုံးမူရသုံးချက်ကတော့၃လလောက်ပဲလူပဲ။မိုးနေတဲ့ဒီသားတွေမှာတော့ရေလောင်းပြီးတော့စိုက်ပြုတ်နိုင်ပါတယ်။ဘူးခုံနဲ့ရေဝတ်တဲ့ရေမြင့်တဲ့တောင်လည်းခံနိုင်ရှိပါတယ်။ဘယ်လိုမျိုးမျိုးစားမျိုးမှမရှိစိုက်ပြုတ်နိုင်ပြီးတော့ပဲဆန်နေမှာတော့ပေါရုံမှုကတော့အကောင်းဆုံးဖြစ်ပြီးတော့နှုတ်ပေးမှုလည်းလွယ်ပြီးပဲအပြင်းမထုတ်တဲ့အမြစ်တွေရဲ့အခြေမှုတွေလည်းတက်တာရှိပါတယ်။နောက်ပြီးတော့တတုဒ္ဒအစစ်ဒ္ဒသတ္တရီဒ္ဒနဲ့စားတတ်ပါတဲ့မျိုးမျိုးတွေမှာလည်းပေါရောက်နိုင်ပါတယ်။
ကလေးဘက်ကပေါ့နော်ရာဇဂျူဆယ်မှာဆရာတို့ခု10ရဲ့အနေထားတွေပြက်ပြနေတာဒါကိုဒီမြေထင်းမျက်ရှင်နဲ့ဘလို့ကာကွယ်နိုင်မလဲနည်းနည်းရှင်းပြပေးပါစေ
သူ့ရဲ့ရေဝေရေလေးဒေတာတွေမှာဒီဗဂရက်စီကိုအတန်းလိုက်ကြည့်ပြီးကာကာပြီးတော့စိုက်ပြလိုက်မယ်ဆိုရှင်သူ့အဲထဲကိုဝင်တဲ့လုံးတွေကိုသူကတားထားဆိုင်ပါတယ်ဆယ်ထဲကိုဝင်တဲ့လုံးကြတဲ့လုံးနည်းလို့ရှင်ဆယ်တတန်းရှိတာ
ဟုတ်ကဲ့ဆရာတို့ဆယ်နေမဟုတ်ပေါ့နော်ဆရာဥမာအင်းလေးလိုနေရာမျိုးမှာနောက်ပြီးတခြားနေရာတော်တော်များများမှာလဲအဲ့ပြဿနာတွေရှိနေတယ်ဆိုတော့
အဓိကကတော့ခေကန်စားနိုင်တဲ့နေရာတွေပေါ့နော်တိုက်စားတွန်းလင်းကာကွယ်မှုအတွက်ကိုမြေအောက်ရေထိန်းသိမ်းနိုင်မှုအတွက်ကိုနောက်ပြီးတော့ပစ်ခုတ်ပြီးတဲ့မြေတွေပေါ့အဲတတူရင်းအဲ့ဒီကမိုင်းတွေမှာဆွန့်ပစ်တဲ့မြေတွေမှာလဲတောင်ကောင်းကဘာတွေမှာတိုက်စားပြုကြမှုတွေလဲကာကွယ်မှုနောက်ပြီးတော့ကားလမ်းရထားလမ်းပေးတွေမှာကိုယ်တော်ကပါပြကြမှုကြီးမှာလည်းကာကွယ်မှုတွေလည်းစိုက်ပျိုးနိုင်ပါတယ်။အဲဒီချောင်းမြောင်းနေတဲ့ရေလမ်းကြောင်းတွေထိန်းသိမ်းမှုတွေတော်တော်လေးစိုက်ပျိုးနိုင်ပါတယ်
။ဟုတ်တော်တော်လေးကိုအသုံးဝင်မဲ့မြန်မျိုးပေါ့နော
်။
ဘယ်လိုနေရာမျိုးတွေမှာအဓိကသုံးနိုင်မလဲနည်းနည်းပြောပြပေးပါဆရာ
။သူ့ရဲ့တန်ဖိုးအဓိကကသူကအရှိရမကြီးမပွားနိုင်ဘူးခင်ဗျ။အဲ့တော့ဟိုထိန်းသိမ်းရခက်တဲ့ပြန်ပွားမှုကြီးဖြစ်မလာနိုင်ဘူးပေါ့။သူကသူ့ရဲ့အမြင့်ကဒီ water contamination ကိုရေစုရင်းမြစ်တွေတပ်ဆင်ပေးနိုင်တဲ့တတိယတွေရှိတယ်ပြီးတော့ရေစုရင်းမြစ်တွေကျွန်တော်စိတ်ဝင်စိုးစွန့်ပြီးပြန်လဲပြီးတော့တပ်ဆင်စီဖို့တော့ပြည်ရစိုက်ပြုံးနိုင်ပါတယ်။ဒါကမြေအမှုကလည်းပဲကျွန်တော်မျိုးမျိုးကြီးထိတ်ဆန်စားနေတယ်စိုက်ပြုံးနိုင်ပါတယ်။နောက်တစ်ခုကစိုက်ခင်းတွေစိုက်ပြုံးပင်တွေရေပြည့်မြင့်တင်ပြီးတော့ပြည်အကောင်ကိုပြနိုင်မှုကြီးရဲ့စိုက်ပြုံးပြနိုင်ပါတယ်။နောက်တစ်ခုကဗတ်ဒီဘိုင်းရဲ့အမြင့်တာဆိုလို့ရှိရင်အမှုစီထုတ်လို့ရတယ်။ဒီဒီမှာဆိုလို့ရှိရင်ဒီဗတ်ဒီဘဂရက်ရှာမျိုးတတိယဂျင်းကိုစိုက်ပြုံးထုတ်လို့ရတယ်။အမြင့်တာလည်းအတော့ဝင်တဲ့မျက်မျိုးဖြစ်ပါတယ်။နောက်ပြီးတော့တင်သုံးပစ္စည်းတွေပြိဿံစက်တာစာရင်းတွေလည်းစိုက်ပြုံးနိုင်ပါတယ်။
မြို့ပြအင်ဂျင်နီယာဦးရဲမြင့်ဆိုးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရပါရှင်။ VOE ကနေအခုအတန်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိပြန်ပြီးနားဆင်နိုင်ပါတယ်။မနေ့ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့အခုညပိုင်းမှာနားဆင်ကြကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင်။ကျမတို့ရဲ့အတန်လွှင့်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင
်။မက်သီယူဟာရီကိန်းမုန်တိုင်းကြောင့်အမေရိကန်အရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမိုးသက်ထန်စွာရွာသွန်းပြီးလေပြင်းတွေလည်းတိုက်ခတ်နေပါတယ်။ဟေဒီမှာတော့ဒီဟာရီကိန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ပိုးပြီးတော့များလာပါတယ်။မုန်တိုင်းဟာအပြော့သွားတာကြောင့်အမျိုးသားမိုးလေဝသဌာနကပြင်းအားအဆင့်3ဖြင့်ရှော့ချခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မာမုံတိုင်းကြောင့်လူ9သိန်းလောက်လျှက်စစ်မီမရှိဘဲနေထိုင်နေရတယ်လို့လဲသတင်းတွေမှာဖော်ပြပါရတယ်။အမေရိကန်သမ္မတဘရိတ်အိုဘားမားကလည်းမုံတိုင်းကြောင့်ဒီတဘာဝဘေးအန္တရာယ်တွေရင်ဆိုင်ရနေတာကြောင့်လူထုအနေနဲ့ဒေသအာဏာပိုင်တွေရဲ့ညှဉ်းပန်းချက်တွေကိုဂရုပြုလိုက်နာကြဖို့မကြသေးခင်ကမှပြောဆိုခဲ့ပါရခင်ဗျာ။ကိုလံဘီယာသမ္မတဟွမ်းမန်နူအယ်ဆန်တိုစ်ကိုညင်ငယ်နိုဘယ်ဆုရှင်ဖြစ်နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ရွေးချယ်လိုက်ပါတယ်။အခုလိုဆုလက်ခံရရှိတဲ့အတွက်ကျေးဇူးတင်ဝမ်းသာကုန်ယူကြောင်းနဲ့နိုင်ငံအတွက်တခါဒီစစ်ပွဲတွေအတွင်ထိခိုက်ဆုံးရှုံးခဲ့သူတွေအတွက်ဒီဆုဟာအလွန်အရေးကြီးကြောင်းသမ္မတဆန်တိုစ်ကပြောပါရတယ်။ဒါအပြင်ငြိမ်းချမ်းရေးဆောင်ကျဉ်ပေးနိုင်မှုပိုးပြီးတော့တနိဋ္ဌာန်ခိုင်မာသွားကြောင်းလည်းပြောပါရတယ်။
နော်ဝေအင်စတီကျူနှင်ကြိုင်မှုကငင်းငယ်နိုဘယ်ဆုပေးဖို့ရွေးချယ်ကြောင်းတယ်လီဖုန်းဆက်သွယ်ပြောကြားရမှာမစ္စဆန်ဒရိုစ်ကအခုလိုပြောခဲ့တာပါကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လန်ရေးအဖွဲ့ FARC တပုံတို့အကြား52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငင်းငယ်ရေးသဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာတော့ယထာပေါ်မှာဘုံတလုံးပောက်ကွဲတာကြောင့်လူ၄ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
2016ခုနှစ်အော်တိုဘာလ9ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.